ဒီကနေ့ပဲမြန်မာနိုင်ငံကိုရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီဟာသမ္မတဦးထင်ကျော်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ခီးစဉ်အတွင်းမြန်မာနိုင်ငံကပြည်ပကဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အရေးအပါအဝင်နိုင်ငံခြားစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေကတော့အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်ကနေစီးပွားရေးအဆက်အဆံတွေတိုးတက်လာဖို့မျှော်လင့်နေကြတာပါ။အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာပါရှင်။
ဟုတ်ပါတယ်လုံခြုံရေးအကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့စီးပွားရေးကိစ္စတွေအပါအဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးမဲ့ခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာခရီးရောက်မဆိုင်ဆိုသလိုသမ္မတဦးထင်ကျော်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ပထမဦးဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်တွင်အစီအစဉ်တော်တော်များများမှပါဝင်မှာဖြစ်တဲ့အကြောင်းလဲအိန္ဒိယဝန်ကြီးချုပ်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါမြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားချစ်ကြည်ရင်းနှီးမှုခိုင်မာအောင်တည်ဆောက်နိုင်မှုနဲ့မြန်မာနိုင်ငံတွင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားနိုင်မှုမျှော်လင့်တယ်လို့ဝန်ကြီးချုပ်မိုဒီကပြောကြားထားပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အတွေ့အကြုံကြီးတဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားအကြမ်းဖက်တိုက်ခိုက်မှုတံပြန်တုံ့ပြန်မှုတွေအပါအဝင်လုံခြုံရေးနဲ့ကာကွယ်ရေးပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆောင်ရွက်ဖို့နဲ့တနိုင်ငံကုန်သည်စီးပွားရင်းနှီးမြှုပ်နှံမှုတွေနဲ့စွန့်ရင်သုံးလုပ်ငန်းတွေနောက်နေဆက်ဆက်သွယ်ရေးလုံခြုံရေးတွေပို့ပြီးတော့မှတိုးတက်ကောင်းမွန်လာရေးတနိုင်ငံခေါင်းဆောင်တွေကြားဆွေးနွေးမယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ယုံကခီးစဉ်မတိုင်ခင်ထုတ်ပြန်ထားပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဗုဒ္ဓဖူးနေမှာတွေ့ဆုံမှုရှိနေပြီးစီးပွားရေးလုပ်ငန်းရှင်တွေအိန္ဒိယနယ်ပွားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အိန္ဒိယမြန်မာစီးပွားရေးလုပ်ငန်းရှင်များအသင်းကုန်သည်ကြီးများအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်ရွှေကတော့အိန္ဒိယဝန်ကြီးချုပ်နဲ့တွေ့ဆုံမှုမှာအိန္ဒိယနယ်ပွားတွေထောင်နဲ့ချီတက်ရောက်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။
ကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူအဖွဲ့ချုပ်အနေနဲ့ပေါ့လေအဒီတော့အစည်းအဝေးဆိုင်ရာပြေးနေတာလို့ဒီမှာဒီမှာရှိတဲ့အိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေလည်းအိန္ဒိယနယ်ပွားတွေအားလုံးစားနိုင်တယ်လို့ပေါ့သူသင်္ဘီစကားနားလည်တဲ့လူတွေကဒီကြောက်တကားပဲကလူနောက်ရန်ကုန်တိုင်းပဲကလူတွေရောအေရဝတီတိုင်းပဲကအဲ့ဒါလူ6000လောက်တက်မယ်လို့ဖန်ပါတယ်ဦးကြီးချုပ်နဲ့တော့ကျွန်တော်တို့ကကြည့်ဖို့ကြတော့အားလုံးပေါ့ excited ဖြစ်နေတယ်ပေါ့မပန်ပြေရလူတွေကဟိုနည်းနည်းဘာလို့ဖြစ်ဒီ internationally အမြင်ရနေတော့လေဒီ indian တွေတော်တော်လေး
အိန္ဒိယမြန်မာကုန်သည်ကြီးများအသင်းအနေနဲ့ကတော့အိန္ဒိယဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါအခုလက်ရှိမြန်မာကုန်သည်တွေနဲ့အိန္ဒိယကုန်သည်တွေကြားပဲမျိုးမျိုးတင်သွင်းနေတဲ့ကုန်သွယ်စီးပွားကိစ္စနဲ့ပတ်သက်လို့အထူးဦးစားပေးဆွေးနွေးဖို့ရှိပြီးအိန္ဒိယမြန်မာစီးပွားရေးလုပ်ငန်းဆောင်ရွက်မှုတွေမှာတွေ့ကြုံနေရတဲ့အခက်အခဲတွေသွင်းကုန်ထုတ်ကုန်လုပ်ငန်းဆိုင်ရာကိစ္စရပ်တွေကိုအလေးထားဆွေးနွေးမယ်လို့အိန္ဒိယမြန်မာကုန်သည်ကြီးများအဖွဲ့ချုပ်ဥက္ကဋ္ဌက VOA ကိုပြောပါတယ်။နည
်းနည်းဖြင့်ညနေခွန်းနာရီလောက်မှာအဲ့ဒီလူတို့ဘွဲမှာမတိုင်ခင်လူတို့ဘွဲမှာစခင်15မိနစ်ဆက်နေသူအကုန်လက်လေးနဲ့တွေ့မယ်ကျွန်တော်အဖွဲ့ကလူတွေနဲ့တွေ့မယ်အဖွဲ့စည်းတိုင်းမှာသူကဟို9ယောက်4ယောက် each member တွေပဲသူတို့တွေ့ဖို့ဒီတန်တွေ့ဖို့အချိန်လောက်ခပေးတယ်စီးပွားရေးအတွက်ပဲပဲကိစ္စတွေပါလေနည်းနည်းပါးပါးပြောရရှိမယ်နောက်ကျွန်တော်တို့ဒီမှာမြန်မာနိုင်ငံမှာရှိတဲ့အိန္ဒိယနယ်ပွားတွေအတွက်ဟိုစီးပွားရေးလုပ်ငန်းလုပ်တဲ့ချိန်မှာအကျေကျေရှိတာတို့မှတ်ဖို့ဒီကိစ္စတော့ဒါတွေပဲပြောကြရှာ။ဒီမှာကျွန်တော်တို့နည်းနည်းတော့စီးပွားရေးတိုးတက်မှာပဲဒီလိုနိုင်ငံဝန်ကြီးချုပ်တွေချင်းချင်းလာကြတာပြည်သူလူထုနဲ့တွေ့တာတော့ဘာလို့လုပ်တယ်ဆိုရင်ဒါစီးပွားရေးတိုးတက်ဖို့လားလားတော်တော်လေးညှိမာတယ်။နောက်လဲကျွန်တော်တို့ဒီထက်မှာအခုလောလောဆယ်ရတော့ဗမာပြည်ကတော့ကော်ဗစ်19အများဆုံးထွက်တဲ့နိုင်ငံဖြစ်တဲ့အတွက်နောက်ဒီကဗမာပြည်ကပဲတွေအများဆုံးအိန္ဒိယဝယ်နေကြဒီအချိန်မှာအိန္ဒိယဆိုရတဲ့ပဲကိုခဏပိတ်လိုက်တဲ့အတွက်ကျွန်တော်တို့တောင်းတလဲသွားတွေထိခိုက်နေတဲ့အခြေဖြစ်နေတဲ့အတွက်အဲ့ဒီကိစ္စကိုဦးစားပေးပြီးတော့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်
အိန္ဒိယဝန်ကြီးချုပ်ဟာသူ့ခီးစဉ်အတွင်းမှာရှေးဟောင်းပုဂံမျိုးကိုတွားရောက်ပြီးအာနန္ဒာဖျားပြုပြင်ထိန်းသိမ်းရေးအပါအဝင်ရှေးဟောင်းဖျားတွေကိုဖူးမြော်မှာဖြစ်တယ်လို့မနစ်တုံးကငလင်တန်တင့်ခဲ့တဲ့ရှေးဟောင်းဖျားတွေပြန်လည်ပြုပြင်ထိန်းသိမ်းရေးအတွက်လည်းအကူအညီပေးနိုင်မှုလေ့လာမှလည်းဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ကိုတော့ရန်ကုန်မြို့မှာအဆုံးသတ်မှာဖြစ်ပြီးရန်ကုန်မှာရှိတဲ့ရှေးဟောင်းသမိုင်းဝင်နေရာတွေကိုလည်းတွားရောက်လေ့လာဖို့ရှိပါတယ်ရှင်။